ရှိလေဝိုင်းကဂါဇာကမ်းမြောင်ဒေသမှာတိုက်ခိုက်မှုတွေဖြစ်ပွားနေတာလေးရက်ရှိသွားပြီဖြစ်လို့နိုင်ငံတကာအတိုင်းဝိုင်းကစိတ်ပူနေပြီးတော့အစ္စရေးတွေရဲ့လေကြောင်းနဲ့တိုက်ခိုက်မှုကြောင့်ပါလက်စတိုင်း၆ဦးသေဆုံးသွားရတယ်လို့ပါလက်စတိုင်းစစ်သွေးကြွားတွေကလည်းတနင်္လာနေ့ကအစ္စရေးတောင်ပိုင်းကိုထုံးချီရီနဲ့ထက်ပြီးတော့ပြစ်ခတ်နေတာပါ အစ္စရေးရဲ့မနေ့ကလေကြောင်းတိုက်ခိုက်မှုကြောင့်စစ်သွေးကြွလေးဦးအပြင်အသက်60ဆယ်အရွယ်ဖောက်ခင်ဖြစ်သူနဲ့သူ့ရဲ့သမီးဒီလိုအရက်သား2ဦးလည်းသေဆုံးသွားရတယ်လို့ပါလက်စတိုင်းကကျန်းမာရေးဝန်ထမ်းတွေကပြောပါတယ်အစ္စရေးရဲ့လေယာဉ်ကလက်နက်သုံးလောင်းယုံတစ်ခုနဲ့ဒုံးကျည်ပစ်တင်တဲ့နေရာတွေအပါအဝင်စစ်သွေးကြွပစ်မှတ်တော်တော်များများကိုမှန်အောင်ပစ်ခဲ့နိုင်ခဲ့တယ်လို့အစ္စရေးစစ်တပ 30 ပြစ်ခတ်ခဲ့ပြီးတော့အဲ့ဒီထဲမှာတော်တော်များများကလူနေရက်ွက်တွေကိုထိမှန်ခဲ့ပါတယ်လူသေဆုံးဒဏ်ရာရတဲ့သတင်းတော့မကြားရပါဘူး ပြီးခဲ့တဲ့တောက်ချာနေ့ထိကအကနေပြီးတော့ဆပြီးတော့ဖြစ်ပွားတဲ့တိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်း၂၄ဦးသေဆုံးသွားရပြီးတော့သေဆုံးသူအများစုက၁၀သွေးကြွားတွေဖြစ်ကြပါတယ်ပါလက်စတိုင်း၁၀သွေးကြွားတွေကတော့အစ္စရေးတောင်ပိုင်းကိုဒုံးကျည်၁၀၀ကျော်နဲ့ပြစ်ခတ်ခဲ့လို့ထိုင်းလေယာဉ်စိုက်ပျိုးရေးအလုပ်သမားအများပြဒဏ်ရာရသွားပြီးတော့ကျောင်းတွေလည်းပိတ်ထားရသလိုအစ္စရေးဒေသခံသိမ်းပေါ ံပါကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောပါရယ်အစ္စရေးအရက်သားတွေကဒုံးကျည်နဲ့ပြစ်ခတ်တာလုံးဝလက်မခံနိုင်ကြောင်းသူကမနေ့ကပဲပြောသွားပြီးတော့အစ္စရေးတို့ဘက်ကလည်းအစွမ်းကုန်ထိန်းသိမ်းရှိကြဖို့ပြောသွားခဲ့ပါရယ်ရှင်